အိန္ဒိယနိုင်ငံမှာကိုရိုနာဗိုင်းရပ်စ်ကူးစက်မှုတွေဒီကနေ့မှနောက်ထပ်3ကြိမ်တင်လောက်အောင်များခဲ့တာကြောင့်အိန္ဒိယဟာအခုဆိုရင်အီတလီနိုင်ငံကိုကျော်ပြီးတော့ကောင်းမှာကိုရိုနာဗိုင်းရပ်စ်ကူးစက်မှုဆက်တမများအစိုးဆုံးနိုင်ငံဖြစ်လာပါတယ်။အိန္ဒိယမှာဒီနေ့ဗိုင်းရပ်စ်နောက်ထပ်ကူးစက်ခံရသူ9889ယောက်ရှိတာကြောင့်အခုဆိုရင်ကူးစက်ခံရသူစုစုပေါင်း23600ကျော်သွားပြီဖြစ်တယ်လို့အိန္ဒိယကျန်းမာရေးဝန်ကြီးဌာနကပြောပါတယ်။အခုနောက်ထပ်ကူးစက်ခံရသူအများစုဟာကျေးလက်ဒေသတွေကဖြစ်တယ်လို့လည်းပြောပါတယ်။အိန္ဒိယနဲ့အိန္ဒိယပါကစ္စတန်နိုင်ငံမှာလည်းကိုရိုနာဗိုင်းရပ်စ်ကြောင့်ဒီနေ့မှာသေဆုံးတဲ့သူနောက်ထပ်68ယောက်ရှိပြီးဒါဟာတရက်ထဲမှာဗိုင်းရပ်စ်ကြောင့်အများဆုံးသေဆုံးတာဖြစ်ပါတယ်။နောက်ထပ်ဗိုင်းရပ်စ်ကူးစက်သူ4834ယောက်ထပ်မနည်းရှိတာကြောင့်အခုဆိုရင်ဗိုင်းရပ်စ်ကူးစက်သူစုစုပေါင်း93000ကျော်နဲ့သေဆုံးသူက1935ယောက်ထပ်မနည်းရှိသွားပြီဖြစ်ပါတယ်။ဗိုင်းရပ်စ်ကူးစက်မှုတွေမဖြစ်ရအောင်လူတွေအနေနဲ့ချမှတ်ထားတဲ့စည်းမျဉ်းတွေအတိုင်းခက်ခွာခွာနေအောင်စေနာဝန်ထမ်းတွေနဲ့လုံခြုံကြဖို့လည်းအာဏာပိုင်တွေကတိုက်တွန်းနေပါတယ်။တောင်ကိုရီးယားနိုင်ငံဘက်မှာတော့ကိုရိုနာဗိုင်းရပ်စ်နောက်ထပ်ကူးစက်ခံသူ52ယောက်ရှိပြီးအများစုကတော့ဆိုးမျိုးတစ်ဝိုက်ကဖြစ်ပါတယ်။အာဏာပိုင်တွေဘက်ကဗိုင်းရပ်စ်ကူးစက်မှုတွေမဖြစ်အောင်အပူတွေလုံဆောင်နေပြီးတော့ဗိုင်းရပ်စ်ကူးစက်ခံသူစုစုပေါင်းဟာ11919ယောက်ထပ်မင်းရှိပြီးတော့သေဆုံးသူက293ယောက်ရှိပါတယ်။တရုတ်နိုင်ငံဘေကျင်းမြို့မှာတော့ကိုရိုနာဗိုင်းရပ်စ်ကရောဂါနဲ့ပတ်သက်ပြီးအရေးပေါ်တုံ့ပြန်မှုအဆင့်ကိုဒီနေ့ကစပြီးတော့ဒုတိယနိုင်ငံအဆင့်ထိကိုပြန်ပြီးတော့ချမှတ်လိုက်ပါတယ်။ဒါကြောင့်ဝူဟန်မြို့နဲ့ဟူဘေးပြည်နယ်တစ်ဝိုက်ကနေဘေကျင်းမြို့ကိုလာတဲ့သူတွေကိုချမှတ်ထားတဲ့ကန့်သက်ချက်အတော်များများကိုဖယ်ရှားပြီးတော့မှဖြစ်ပြီးတော့သူတို့အနေနဲ့14ရက်ကြာတည်ဆတ်ခွဲနေတာတွေနဲ့တခြားစောင့်ကြည့်စစ်ဆေးခံရတာတွေကိုလုပ်ရတော့မှာမဟုတ်ပါဘူးခင်ဗျာ။